ဒီနေ့ကစနေနေ့ရုံးကကျင်းပခဲ့တဲ့စပိန်နိုင်ငံရွေးကောက်ပွဲမှာတော့လက်ဝဲလက်ရာပါတီတွေနှစ်ဖက်စလုံးဘဲပါတီမှအပြတ်အသတ်အနိုင်ရအစိုးရဖွဲ့နိုင်တဲ့အခြေအနေရှိတာကြောင့်နိုင်ငံရေးအရာရှေ့တိုးမရတဲ့အကျိတ်နဲ့ရှင်ပြန်ရတဲ့အကျက်တဲတွေနဲ့ရင်ဆိုင်ရနိုင်ပါတယ်။ရွေးကောက်ပွဲမှာတော့အတိုက်ခံက
အယ်ဘာဒိုနူးနက်စ်ဖေဟိုးဦးဆောင်တဲ့ကွန်ဆာဗေးတစ်ပါတီပေါ်ပူလာပါတီကအမတ်နေရာအများစုအနိုင်ရနေတာဖြစ်ပါတယ်။ဒါပေမဲ့လည်းလက်ရှိဆိုရှယ်လစ်ဝန်ကြီးချုပ် Pedro Sanchez ကိုဖယ်ရှားပြီးတော့အစိုးရအသစ်ဖွဲ့နိုင်တဲ့အထိတော့လွှတ်တော်အမတ်နေရာအများစုကိုမရပါဘူး။ပေါ်ပူလာပါတီအနေနဲ့လူလူစစ်တမ်းတွေမှာကြိုတင်ခံမှန်းခဲ့သလောက်အောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့ခြင်းမရှိတာကိုလည်းတွေ့ရပါတယ်။ပေါ်ပူလာပါတီရဲ့ခေါင်းဆောင်ကတော့မသေးချာမရေရာတဲ့ကာလတစ်ခုကိုရှောင်ရှားပြီးတော့စပိန်ပြည်သူတွေပေါ်ပူလာပါတီအပေါ်ယုံကြည်စွာအနှင်းလိုက်တဲ့တာဝန်အရပါလီမန်